မြမအသက်တော်တွေကိုဘာကြောင့်ထိမ့်သိမ့်တယ်လဲဆိုတာနဲ့လက်ရှိမှာထိမ့်သိမ့်ရဲ့အတွက်ဘာတွေလုပ်နေတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ။အရှိတောင်အာရှဒေသနိုင်ငံတွေထဲကအကြီးဆုံးကုန်မြေပိုင်ဆိုင်တဲ့မြန်မာနိုင်ငံမှာယာနှုံ40လောက်ဟာတစ်တောဖုံးလွှမ်းနေတာပါ။ကဘာတဝန်းရှားပါအပင်သရဝါမျိုးစိတ်တွေထဲကအမျိုးပေါင်း233မျိုးမြန်မာနိုင်ငံမှာရှိနေပြီးဒီထဲက65မျိုးဟာမျိုးတုံးတော့မဲ့အန္တရာယ်နဲ့ကျုံနေရတယ်လို့38မျိုးကတော့ပျောက်ကွယ်လို့နှီးပါမျိုးစိတ်တွေပါမြမရေးမြေတောတောင်ဟာထူးထူးခြားခြားကျဲပြန့်နေဂေရဆင်းနေရှိနေပါတယ်တိတ်အေးတဲ့အဲပိုင်းဒေသပေါက်အပင်တွေကနေအပူပိုင်းထင်းဦးပင်မျိုးထိမြောက်ပိုင်းမှာတွေ့ရပြီးအလဲပိုင်း6တွေ့ဒေသမှာတော့တစ်မာမျိုးနဲ့အပူပိုင်းရွက်ပြတ်တတော်တောင်ဘက်မှာတော့အပူပိုင်းဒေသ rain forest လို့ခေါ်တဲ့မိုးတက်တော်တွေရှိနေတာပါဒါအပြင်ဒီတက်တော်တွေဖုံးလွှမ်းရတောင်ကုန်းတောင်တန်းတွေမှာကြောင်မီသွေးရွှေကြီးနီခဲတော့အဖြိုက်နဲ့အဖိုးတန်ကြောက်မြက်ရတနာတွေလည်းခိုးအောင်နေပါတယ်ဒီလိုဖိုးတန်တက်ပင်တောတောင်တွေကိုထိမ့်သိမ့်နိုင်မှုအတွက်မြန်မာနိုင်ငံမှာဘာတွေလှုပ်ဆောင်နေပါသလဲ EcoDev သဘာဝပတ်ဝန်းကျင်ထိမ့်သိမ့်အဖွဲ့ကဒေါက်တာဝင်းမျိုးသူရဲ့အမြင်ကိုကြည့်ရအောင်ပ
ါပြည်တော်ရေးဝန်ကြီးဌာနကိုပြင်ဆင်ဖွဲ့စည်းလိုက်တော့ဘဝနဲ့ထိန်းသိမ်းရေးနဲ့ပြည်တော်ရေးဝန်ကြီးဌာနဖြစ်သွားတယ် Environment and Conservation Department ကိုဒီအောင်မှာ2020တည်းကဖွဲ့တယ်။ဒါမှသူတို့ပြုချဲ့ပြီးတော့ဝန်ထမ်းတွေထပ်ခန့်တွေလုပ်တယ်ပေါ့နော်။ဒါမဲ့စီမံနဲ့တိုင်းလိုက်ကိုတဆိုင်ဟာဒီလိုဌာနဘွဲတွေဖွင့်ဖို့နော်ဝန်ထမ်းတွေလေ့ကျင့်ပြုဆောင်လို့သူအကျိုးပန်းနေတုံးပဲရှိတယ်။ဥတက်မှုတွေနှင်းနေတဲ့ဆက်ပြီးလုပ်ဆောင်မယ်အများကြီးရှိတယ်။လက်ရှိအစိုးရရဲ့အကြက်ခွဲဝေပေးမှုပေါ့ဒီဘဝနဲ့ထိန်းသိမ်းဌာနခွဲဝေမှုကကျွန်တော်တို့တွက်ချက်မှုက 0.1% ပဲရှိတယ်။ဘာမှဖြစ်ပြမြောင်လုပ်နိုင်မှာမဟုတ်ဘူးဝင်နေလာကြပြီးလောက်ပဲဖြစ်မယ်လို့ထင်တယ
်အဖက်ဖက်ကနှိမ့်ချနေတဲ့မြန်မာနိုင်ငံအတွက်တက်တော်ရေးရမှာမကြခင်နှစ်တွေအတွင်းလှုပ်ဆောင်နိုင်ခဲ့တဲ့အချက်တွေကဘာတွေပါလဲ
တက်တော်ရေးရပိုင်းပြောရင်တော့နော်ရာယူလူကြောင်းနေခြင်းနဲ့ပတ်သက်ပြီးတော့ REDD လို့ခေါ်တယ်နော် reduce emission from deforestation and degradation ပေါ့တက်တော်ရေးကျုံတီးပြည့်စည်ပြီးတော့အရေးသေးကြလာတာမျိုးပြီးတော့ဆက်လာတဲ့ဒီ carbon dioxide ကိုလျော်နည်းအောင်လုပ်တဲ့စီမံပေါ့အဲ့တော့ကိုဒါတတော်ရည်ရွယ်ကြီးကနာကျူးကျူးပတ်မှန်တူလို့တဲ့ UNDP ရဲ့ RDD member ဖြစ်တယ်လုံးလုံးတဲ့ committee ဖွဲ့ NGO ပါတယ်ချို့ပြည်ညာရှင်တွေပါတယ်ပေါ့အဲ့ဒါအတွက်ကိုသူက road map ကြီးတူဆွဲတယ်အဲ့ road map ကြီးပြီးသွားတာကတော့ကျွန်တော်တို့လည်းဝမ်းသာပါတယ်ထိုင်းနိုင်ငံမှာခြေဆိုင်တဲ့ဒီ record for regional center for community forestry ပေါ့အစုဖွဲ့ပိုင်းတတော်ရည်ပေါ့ဒီက data ကံပြည်သူတွေကထင်းနေတဲ့ပုံရှင်ထင်းနေကြီးလို့ချင်တဲ့တတော်တွေကိုအခုမြေပေးနေတဲ့ဖွဲ့နဲ့ပေါင်းပြီးတော့ဒါတွေကိုတူတူလေးနဲ့ဖြည့်အောင်နော်ချင်ရင်လို့ရှိအောင်ဒီပိုင်းလေးတွေလုတ်ပေးတယ်အောင်လဲကျွန်တော်တို့ကအကောင်းတဲ့အချက်အနေနဲ့မြင်နေ
2005ခုနှစ်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံယူနန်နယ်တဲ့တရားမဝင်တစ်ခိုးထုတ်နေတာဟာ9မိနစ်တိုင်းမှာ15တန်ရှိတယ်လို့ Global Witness သဘာဝဝန်ကျင်ဖွဲ့ကမှတ်တမ်းတင်ခဲ့ပါတယ်အခုလက်ရှိမှာရောတရားမဝင်တစ်ခိုးထုတ်နေတာနဲ့သဘာဝသယံစားတာတွင်းထွက်တွေထုတ်လုပ်မှုနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလှုပ်ဆောင်နိုင်နေပါပြီလဲ
တစ်ခိုးထုတ်တဲ့ကိစ္စပိုင်းမျိုးဘယ်လိုစီမံခန့်ခွဲမလဲဥရောပကော်မရှင်နေပြီးတော့မြန်မာနိုင်ငံဆိုးရနဲ့နည်းနည်းတဲ့အကျိုးဆက်ကမြန်မာနိုင်ငံနဲ့ဥရောပကော်မရှင်ကြားမှာဒီပိုင်းနိုင်ငံထွက်လာတဲ့စစ်တွေကတရားဝင်စစ်ဖြစ်ကြောင်းမြန်မာနိုင်ငံကဆောင်ရွက်မယ် export တဲ့ပစ္စည်းကိုတရားဝင်ဥရောပကိုအချင်းပို့နိုင်မယ်ဒါဆိုတရားဝင်တစ်ခိုးထုတ်နေတဲ့ပတ်သက်ပြီးတော့သူတို့ဆောင်ရွက်တဲ့အပိုင်းပေါ့နောက်တစ်ခုကတော့ EIDN ပေါ့ဗျာသဘာဝတန်ဆာတွင်းထက်တွေကိုကျန်တာနေတာရှိအောင်လုပ်တဲ့ကမ္ဘာဖွဲ့စည်းပေါ့။ဘဝနိုင်ငံကလည်းဖြောက်ဖို့ကြိုးစားတဲ့ကွာဖြောက်လာတဲ့နေရာမှာလိုအပ်တဲ့အနှစ်ခုတစ်ခုကအစီအစဉ်တွေဆွဲရမယ်။နောက်တစ်ချက်ကလုပ်ငန်းစဉ်ကိုကြီးကြပ်ခံကွက်နိုင်ဖို့သုံးဝန်ဆောင်ဖွဲ့ဆွဲရမယ်။သူကပါမယ်၊ကုမ္ပဏီပါမယ်၊ကျွန်တော်တို့အရက်ဖက်လူတွေပါမယ်ဆိုပြီးသူတို့ကတောင်းဆိုထားတယ်။ဒါ EIDN နဲ့ပတ်သက်တဲ့တိုးတက်မှုအရက်ဖက်လူတွေလည်းပါလာတဲ့အပိုင်းပေါ့ဗျာ။
မြန်မာနိုင်ငံတဲကတစ်တော်တွေကိုအကာအကွယ်ပေးမဲ့ဥပဒေနီးဥပဒေဆိုင်ရာအားနည်းချက်တွေကိုလည်းပြင်ဖို့လိုပါတယ်
။တစ်တော်ရေးရာဥပဒေကိုပြင်ဖို့အတွက်ကိုဆိုရဌာနတက်ဆိုင်ရာနဲ့ဆွေးနွေးပြီးတော့ပုံပြီးပြည့်စုံအောင်တစ်တော်ဥပဒေကိုကြိုးစားရပြီးတွေ့တယ်။ဥမာကျွန်းဆိုပါတော့ရအခုကပုဂ္ဂလိကတွေလည်းဆိုင်တယ်၊ပြည်တော်ကလည်းဆိုင်တယ်။ဒါပေမဲ့လက်ရှိရှိနေတဲ့တစ်တော်ဥပဒေရာကိုဒီကကျွန်းဆိုရင်နိုင်ငံတော်ဘာမှပိုင်နေဆိုတော့ခိုက်တဲ့လူတွေကအနေရဖြစ်နေတာ။အဲ့တော့ဒါမျိုးတွေပြင်ဖို့လိုတယ်၊ပြင်ဖို့ကြိုးပမ်းနေတယ်နောက်တစ်ခုကထူးခြားတဲ့ချက်ကအမြဲစီမံခန့်ခွဲရေးပေါ့။ကျန်းမြင့်ကတော့2012ထဲမှာပဲစိုက်ပျိုးရေးဝန်ကြီးဌာနတက်ကြနေပြီးတော့ဥပဒေနှစ်ခုထွက်တယ်။တစ်ခုက Farmland Law လေယာဉ်ရေးဥပဒေပေါ့ဗျာ။နောက်တစ်ခုကတော့မြေလုံမြေရိုင်းဥပဒေဆိုတာထွက်တယ်။ဆက်ပြီးနဲ့အမှဘာပြီးလာဖြစ်လဲဆိုတော့မြေလုံမြေရိုင်းမှာကဌာနဆိုင်ရာတစ်ခုနဲ့တစ်ခုကြား နေရာကိုအတုံးချမှုမှာပြန်ဆိုင်မှုတွေဖြစ်လာနိုင်တယ်။အခုမှမြေလူမြေဆိုတဲ့နေရာမှာတတော်တွေလည်းရှိနိုင်တာ။အဲတတော်ကရာဇဝတ်ကြောင့်လည်းနေပိုင်တဲ့တတော်ချင်းလေးလုံးမယ်ပြောရင်စာကြီးဝန်ကြီးဌာနကလည်းဒီချိန်ထဲမှာအဲ့ဒါကို rubber plantation site တွေနဲ့ဒါမှမဟုတ်လေလုံးချင်တယ်ဆိုရင်ဒီဝန်ကြီးဌာနနှစ်ခုရဲ့စိတ်ဝင်စားမှုကသူတို့ရဲ့ကြီးရဲ့ကျင့်လုပ်ငန်းလာပြီးကြောင်းတဲ့နေရာရှင်းပြန်ပြီးတော့ထိတဲ့ရင်ဆိုင်ရတာဖြစ်တယ်။အဲ့ဒါဒီမြေလုံးကြီးရဲ့စီမံခန့်ခွဲတဲ့နေရာမှာဘလို့ဝါဒရည်နဲ့ခန့်ခွဲတဲ့လဲဆိုတာကိုစာကြီးဝန်ကြီးဌာနဖွဲ့ထားတဲ့အဖွဲ့ကိုသူကပြန်ပြီးတော့ technically ညီပြညာရပြန်ပေါ့ပုံနဲ့သူဒီ land security committee ဖွဲ့ရဲ့အဲ့ဒါကိုကျွန်တော်ဒီလောက် USAI ကလည်းဥပဒေပိုင်းဆိုင်ရာအကြံပေးပညာရှင်တွေပို့ပြီးတော့ကူညီပေးတယ်ဟောဒါမြေရာ security ပေါ့
တတော်ကျွိုင်းတွေထဲမှာရွာတဲနေသူတွေလည်းရှိပါတယ်သူတို့ရဲ့အနေအထားကိုလည်းကြည့်ရအောင်ပါ
ဒီကျွိုင်းတွေကအင်္ဂလိပ်လက်ထက်တွေကနေပြီးတော့ဒီစကဲတွေအများကြီးဖြစ်တယ်။နောက်ရွာတော်ရွာသားကဝင်လာတာကတော့သူတို့ကြွကြော်သူပေါ့။အဲ့တော့တော်ရီတော့မရှိတော့ဘူး။သူတို့ကအဆောင်လိုစာကြီးတွေလုပ်နေတယ်။ရွာအနေနဲ့လုပ်နေတယ်။ဒါတော့လည်းပဲဒီတော့ကျွိုင်းကလည်းပဲသူကတတ်မှတ်ထားတာဖြစ်တဲ့အတွက်ဒီရွာသားတွေရဲ့အခွင့်အရေးတွေဆုံးရှုံးတယ်။ဥပမာရွာဆိုတဲ့အစင်းကိုတတ်မှတ်ခြင်းမခံရဘူး။ဘာလို့ပြည်ပြည်ရေးထူးထူးအထူးကြီးကနာထုတ်ပြလို့မရဘူး။ဒါတော့ကျွိုင်းဖြစ်နေတဲ့အတွက်ဆုံးရှုံးတယ်။အဲ့တော့ဒါတွေကရက်ဆက်လူဝဲစီတွေကတွန်းပြီးပြောတဲ့အတွက်တတော်ဌာနကဒီတော့ကျွိုင်းနေနေရလူတွေရွာတွေတည်ဝင်နေတယ်။နောက်တစ်ခုကဆိုက်ကြီးနေလုံးဝဖြစ်တဲ့နေရာတွေတော့ကျွိုင်းနေနေမဟုတ်တော့ဘဲနဲ့ဆက်ရှားပြင်မယ်။ချို့ရာနေတွေတော့ဒီတော့ပြည်သူပြည်ထောင်ရင်းကြီးနဲ့ဆက်ပြီးလုပ်ကင်ပြင်ရာလဲဆိုင်ဟိုဒီတော့ထင်းနေနေလုပ်ပြီးပုံစံနဲ့တွားမယ်လို့သူတို့ကြည်ရလေးသူတို့ပြင်ရတယ်။အေးကောင်းပေါင်း300ကျော်လောက်ကိုသူတို့ဒီလိုမျိုးစီမံခန့်ခွဲမယ်ဆိုရဲပြင်ရကလေးဖြစ်တယ်။ဒါတော့လည်းပဲလက်ပြင်းလုပ်တဲ့အပိုင်းတွေကတော့နည်းနည်းလေးတော့လိုသေးတာပေါ့လေ။
ဒေါက်တာဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်။